ီတပတ်မှာအယ်နီညိုရာသီဥတုဖြစ်စဉ်ကြောင့်မြန်မာနိုင်ငံမှာအခုနှစ်ပထမ6လဇန်နဝါရီလကနေဇွန်လအထိအပူဆုံးဖြစ်လာနိုင်တာကြောင့်စိုက်ပျိုးရေးကိုလုတ်ကင်နေတဲ့တောင်သူတွေအနေနဲ့ဆောင်ရွက်သင့်တာတွေကိုဆွေးနွေးတင်ပြသွားမှာပါမြန်မာနိုင်ငံမှာ2006ခုနှစ်အတွင်းအဆိုအဆုံကမ္ဘာရာသီဥတုပြောင်းလဲမှုဖြစ်စဉ်တစ်ခုဖြစ်တဲ့အယ်နီညိုရာသီဥတုကြောင့်အလွန်အမင်းရေရှားတာအလွန်အမင်းမိုးခေါင်တာရေကြီးတာတွေဖြစ်ပေါ်နိုင်တယ်လို့မိုးလေဝသပညာရှင်တွေကသတိပေးထုတ်ပြန်ထားပြီးဖြစ်ပါတယ်။အယ်နီညိုရာသီဥတုဖြစ်စဉ်နဲ့ပတ်သက်ပြီးမြန်မာနိုင်ငံမှာကြုံခဲ့ဘူးပြည်သားပါ1998ခုနှစ်မှာအယ်နီညိုကြောက်ရွံ့ခဲ့တော့ကလည်းအပူဆုံးနှစ်ဖြစ်ခဲ့တာတွေ့ရပါတယ်။အပူဆုံးစံချိန်တင်ခဲ့တဲ့မြို့18မြို့နဲ့အနည်းဆုံးမိုးရေချိန်စံချိန်တင်ခဲ့တဲ့မြို့ကြီး15မြို့ရှိခဲ့တယ်လို့မိုးလေဝသမှတ်တမ်းတွေအရသိရပါတယ်။အယ်နီညိုရာသီဥတုဖြစ်စဉ်ကအနည်းဆုံး12လကနေအများဆုံး18လအထိကြာမြင့်တက်ပြီးဒီဖြစ်စဉ်ကြောင့်နှစ်တိုင်းနဲ့မတူဘဲအပူချိန်တိုးလာနိုင်တာကြောင့်တောက်သုံးရေးစိုက်ပျိုးရေးလုပ်ငန်းတွေထိခိုက်မှုတွေဖြစ်ပေါ်လာနိုင်ပါတယ်။ဒီအကြောင်းအနေနဲ့ပတ်သက်ပြီးမိုးလေဝသပညာရှင်ဒေါက်တာဦးထွန်းလွန်ကပြောဆိုထားပါတယ်
။အယ်နီညိုကြောင့်2016ခုနှစ်မှာကျွန်တော်တို့နောက်ဆုံးဇန်နဝါရီလ4ရက်ကထုတ်ပြန်တဲ့တုံ့ပြန်ချက်အရပစ်တဝလောက်ထိအယ်နီညိုရဲ့အကျိုးသိအောင်မှုရှိမယ်။အယ်နီညိုရဲ့ရာသီဥတုကသူကပူနွေးပြီး6တို့ရဲ့ရာသီဥတုကိုဖြစ်စေတတ်တယ်ဆိုတော့ပထမ2လဇန်နဝါရီဖေဖော်ဝါရီကဆောင်းရသည်ဆိုတော့ဒါပေမဲ့သူကပူနွေးတဲ့အတွက်သူကအေးပေါ့မဲ့ဆောင်ဖြစ်လာနိုင်တယ်ပေါ့လေအရေးကြီးတာကမတ်စ်ဧပြီလနွေရာသီပဲနွေရာသီကခုနောက်ပိုင်းနေ့တွေကပူနေတော့အယ်နီညိုကြောင့်ပူပူလာမယ်ပေါ့အဲ့တော့အခုရှိန်လွန်ကင်းမှုရှိလာမယ်ပေါ့နော်ပြဿနာကဘာလဲဆိုတော့ AB 6ဒေတာရောပူပြီး6ဒေတာရောစံပြိုးရေးမှာရေနဲ့အခုရှိန်လွန်ကင်းမှုအဲ့ဒီနှစ်ခုကဂရုစိုက်ဖို့လိုပါလိမ့်မယ်နောက်မေလမှာတော့အဓိကကမုတ်တုံအဝင်ကာလပေါ့စံပြိုးရေးနဲ့ပတ်သက်ရင်မုတ်တုံအဝင်ကအယ်နီညိုကြောင့်မုတ်တုံကနောက်ကျမယ်အဲ့တော့မြန်မာနိုင်ငံတောင်ပိုင်းမှာမီ20လောက်မှဝင်မယ်25လောက်တော့ကြာမြေဝကျုံပေါ်ကျတော့မီ25လောက်မှဝင်မယ်10လောက်နောက်ကြာမယ်မြန်မာနိုင်ငံအလဲပိုင်းကျတော့မုတ်တုံဝင်တာမပြီးမပြင်းနဲ့မြန်မာနိုင်ငံမြောက်ပိုင်းနဲ့တွဲပြီးဂျွန်တဲမှဝင်နေဆိုတော့အလဲပိုင်းကတစ်ပတ်နောက်ကြာမယ်အဲ့ဒါဆွေပြိုးရေးသတိထားဖို့ပါပဲမိုးနောက်ကြာမယ်ဗျ
နောက်ဆက်တွဲပြဿနာအဖြစ်အစာရေစာရှားပါးပြက်လက်တာတွေယောဂဗျာတွေကြာရောက်လာမှတွေအပူချိန်လွန်ခဲ့ပြီးတောမိလောင်တာတွေစတဲ့ပြဿနာတွေနဲ့ရင်ဆိုင်ရနိုင်တယ်လို့လည်းသိရပါတယ်အခုဆိုရင်မဲခေါင်မြင့်နဲ့ထိစပ်နေတဲ့ကမ္ဘောဒီးယားအစိုးရဟာအယ်နီညိုရာသီဥတုဖြစ်စဉ်ကြောင့်ကမ္ဘောဒီးယားပြည်သူတွေအတွက်ရေသုံးဆွဲတာတွေကိုချွေတာသုံးဆွဲဖို့အသိပညာပေးတာတွေလှုပ်ဆောင်နေတာတွေရှိနေပါပြီကမ္ဘာမှာလည်းရာသီဥတုတွေကပြောင်းလဲနေပါပြီအဲ့ဒီလိုပြောင်းလဲတဲ့အထက်မှာမြန်မာနိုင်ငံလည်းပါဝင်ပါတယ်အခုလက်ရှိမှာကိုပဲမြေအောက်ရေတွေဆုတ်လာတာမြစ်ကြမ်းပြင်တွေကောလာတာတူးထားတဲ့ရေတုံငင်တွေရေမလိုက်တာရေမထွက်တာတွေနှွေစပါးတွေရေမပေးနိုင်တာတွေကျွမ်းနာအစာနဲ့တောက်ရေစတဲ့ပြဿနာတွေကိုတောင်သူတွေလက်တွေ့ကြုံတွေ့နေရပြီးဖြစ်ပါတယ်ဒီအချိန်တွေတိုင်းဆက်သွားရင်မလလောက်မှာစိုးစိုးဝါးဝါးအချိန်နေနဲ့ရင်ဆိုင်ရနိုင်တယ်လို့တောင်သူတွေကလည်းခံမှန်းနေကြပါတယ်မြန်မာနိုင်ငံအနေနဲ့လွန်ခဲ့တဲ့18နှစ်ကကြုံခဲ့ဘူးတဲ့အယ်နီညိုအတွေ့အကြုံကိုနမူနာယူပြီးစိုက်ပျိုးရေးအတွက်ကြိုတင်တူလောင်မှုတွေလုပ်ဖို့လိုအပ်ပါမယ်။စကိုင်းမကွေစတဲ့ဒေသတွေကတောင်ရံသမားတွေအနေနဲ့အရင်လိုသီးနှံတမျိုးတည်းစိုက်ထားတဲ့စာရင်ပဲချင်မောင်ပြောင်းမှုအဲ့ဒီလို3-4မျိုးရောစိုက်တာမျိုးတွေလှုပ်ဆောင်သင့်ပါတယ်။ဒါမှစိုက်ထားတဲ့သီးနှံတမျိုးကရာသီဥတုကြောင့်ပြဿနာရှိလာရင်တမျိုးမရတမျိုးပုံစံနဲ့အထောက်ပံ့ရအောင်ကြိုတင်စီစဉ်ဆောင်ရွက်သင့်ပါတယ်။စောင်းစဘာ80ရာခိုင်နှုန်းစိုက်ပျိုးနေတဲ့ AR တိုင်းနေနဲ့ရေမရလို့စဘာတွေအပြင်းအမော်အဖြစ်ခံမဲ့အစားရေအင်းမြစ်တိတ်မတုံးရတဲ့ဒေသနဲ့ကန့်ညီတဲ့ပဲသီးနှံကိုစိုက်ပျိုးနိုင်အောင်ကြိုတင်ဆောင်ရွက်ပေးဖို့လိုအပ်ပါမယ်။ဒီဒေသတွေအနေနဲ့အဆင်းနဲ့လာရှိနေတဲ့အတွက်တောက်သုံးရေကိုအထူးသတိထားဖို့လိုအပ်ပါမယ်။ AR တိုင်းမှာတောက်သုံးရေအတွက်တွင်းတွေကိုတူးတဲ့အခါအဆင်းနဲ့လွာကိုကြော်ပြီးတူးကြရပါတယ်။အခုလိုမြောက်ရေတွေခန်းတဲ့အခါအဆင်းနဲ့လွာကလည်းနှိမ့်ကြပြီးပေါ်လာနိုင်တဲ့အတွက်တွင်းရေတွေကနေတောက်ရေအစားသုံးရေချိုးရေလောက်ပဲအသုံးပြုသင့်ပါတယ်လို့ရေအင်းမြစ်ကျွမ်းကျင်သူတွေကပြောပြထားပါတယ် အချို့ရွာတွေရဲ့အဝီစီတွင်းတွေရေမြားတော့တဲ့အခြေအနေနဲ့ပတ်သက်ပြီးဆောင်ရွက်တင်တာတွေကိုဘူမိဗေဒပါမောက်ခအငိမ့်စားဆရာကြီးဦးစိုးသိန်းကပြောပါတယ်
။ရာသီဥတုပူပြင်းလာတဲ့အခါမှာရေအောင်ရေခန့်သွားတာပေါ့။အဲဒါကြောင့်ရေတွေကမရတော့မရတဲ့အခါကျတော့ချုပ်တင်ပြီးတော့အဝီစီတွင်းတွေကိုနက်နက်ပေါ့ရေကြောကိုပြန်လိုက်ပြီးတော့တူးတင်တယ်။အဲလိုတူးပြီးတော့မှစိုက်ပျိုးရေရောတောက်တော့ရေအဓိကထားပြီးဆောင်ရွက်တင်တယ်။အဲ့ဒါတွေကအခုတည်းကရာသီဥတုပူပြင်းမှုဒဏ်ကိုခံနိုင်အောင်ယူရကချုပ်တင်ဆောင်ရွက်ထားမယ်ဟာဒီနောက်ပြီးတော့ AR တိုင်းပဲကြတော့ရာသီဥတုပူပြင်းလာတဲ့အခါမှာရေကအဝစ်စ်တွင်းတွေကခန့်သွားတယ်ခန့်ချောက်လာလို့ရှိရင် arsenic level အထိရောက်သွားရင်တောက်သုံးရင်ပြဿနာဖြစ်သွားမယ် arsenic level ကိုလွတ်အောင်အဝစ်စ်တွင်းတွေကိုလည်းဆောင်ရွက်ထားတယ်အဲ့ဒါကတော့ NGO တို့ကုလသမဂ္ဂတို့ဟာကောင်းကောင်းလုပ်ပေးထားတာရှိတယ်အဲ့ဒါတွေထပ်မံပြီးဆောင်ရွက်ဖို့တင့်တယ်ဒါမှဒီရာသီဥတုပူပြင်းတဲ့ဂျန်ကိုပြည်သူလူထုတွေကခံနိုင်ရရှိမှာ
ဒါကြောင့်စိုက်ပျိုးရေးကိုအဓိကအားထားလုပ်ကိုင်နေတဲ့မြန်မာနိုင်ငံမှာမြေအောက်ရေတွေခန့်ချောက်လာပြီးစိုက်ပျိုးရေးအခက်အခဲကြုံနေတဲ့တောင်သူတွေအတွက်ရေအရင်းမြင့်တဲ့သဘာဝမြေအောက်ရေချိုးကိုထိမ့်သိမ့်နိုင်အောင်သက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့စီမံကိန်းတွေအမြန်ဆုံးချမှတ်အကောင့်ထည့်ဖို့ဆောင်ရွက်သင့်ပါကြောင်းတင်ပြလိုက်ရပါတယ်ကျေးဇူးတင်ပါတယ်ရှင်ကျမခင်မျိုးတွေပါ